အခုလိုမြန်မာနိုင်ငံကိုလာမဲ့သမ္မတဥဘာမာရဲ့ခီးစဉ်အတွင်းမှာသမ္မတဥဘာမာဟာနိုင်ငံကြီးကဲတွေနဲ့တွေ့ဆုံမှဖြစ်တယ်လို့မြန်မာလူထုကိုလည်းမိန့်ခွန်းပြောဆိုဖို့ရှိပါတယ်။နိုင်ပိုင်းမဲ့ကြမဲ့ဒီခီးစဉ်အတွင်းရန်ကုန်မှာပဲတွေ့ဆုံမှုတွေကိုပြုလုပ်မယ်လို့သိရပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဒီခီးစဉ်ဟာမဖြစ်သင့်ဘူးလို့ကန့်ကွက်နေကြတော့မှာပဲ။ဒီခီးစဉ်ခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာတွေကိုကိုသားညွန်ကပြောပြပေးပါမယ်ရှင်။
သမ္မတဥဘာမာခီးစဉ်နဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံကနေပြီးတော့သတင်းမီဒီယာတွေကိုအသိပေးတဲ့ထုတ်ပြန်ချက်ထဲရန်ကုန်ခီးစဉ်ကိုပဲဖော်ပြထားတာမို့လို့နေပြည်တော်ကိုသွားမသွားဆိုတာမသိကြပါဘူးရန်ကုန်မှာပဲမြန်မာလူထုကိုမေခွန်းပြောဖို့ရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြပါတယ်ရန်ကုန်မှာသတင်းထွက်နေတာကတော့ဒီရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဖြင့်ခန်းမမှာဖြစ်ဖို့များတယ်ဆိုပြီးယူဆပြောဆိုနေပါတယ်တန်ယုံနဲ့မြန်မာအာဏာပဒီဘက်ကတော့လုံခြုံရေးအရာသမ္မတဥဘာမာရဲ့ခီးစဉ်ကိုအသေးစိတ်မပြောပါဘူးမနေ့တုန်းကဒီအိမ်ပြည်တော်အရာရှိတွေနဲ့တွေ့ဆုံခဲ့တဲ့Amnesty International လူခွင့်အဖွဲ့ရဲ့ဒီ Washington DC ရုံးတာဝန်ခံတီကူမာကတော့သမ္မတဥဘာမာအနေနဲ့ရန်ကုန်ကိုပဲတွားရောက်မယ်လို့သူတို့သိထားတဲ့အကြောင်းပြောပါတယ်။ USCP American ခြေစိုက်တဲ့မြန်မာရေလှူရှာမှုအဖွဲ့အမှုဆောင်ဒါရိုက်တာဦးအောင်တင်ကတော့ဒါဟာခီးစဉ်မတွားခင်မှာညှိနှိုင်းဆွေးနွေးချက်တွေကြောင့်နေပြည်တော်ကမတွားဖို့အခြေအနေဖြစ်လာတယ်လို့ဆိုပါတယ်။ USCP အဖွဲ့ဟာသမ္မတမြန်မာနိုင်ငံတွားမယ်ခီးစဉ်ကိုကန့်ကွက်ကြတဲ့လူခွင့်အဖွဲ့တွေတဲကတစ်ခုပါ။
မြန်မာနိုင်ငံကိုတွားရောက်လက်မှတ်ဖို့အခြေမတိုင်သေးဘူးလို့ကျွန်တော်ယူဆပါတယ်။အဲယူဆတဲ့အတွက်ကြောင့်မို့လဲကျွန်တော်သမ္မတကိုရောသမ္မတရဲ့ဒီတာဝန်ရှိပုဂ္ဂိုလ်တွေကိုကျွန်တော်ကန့်ကွက်ထားပါတယ
်။ Okay အခုဒါမဲ့ဒီခီးစဉ်တွားတဲ့အခါမှာနေပြည်တော်ကိုတော့မတွားဘူးလို့သိရပါတယ်။ Protocol ရဆိုတော့ခီးစဉ်ကတမျိုးတော့ဖြစ်နေ။ကောင်းနေဒီပုံမှာဘယ်လိုယူဆပါလဲ
။ဒီလိုကျွန်တော်နားရတဲ့လောက်ကဒေါက်ဆန်းစုကြည်ကိုနိုင်ကိုပါဒီခီးစဉ်ကိုအစပိုင်းကကန့်ကွက်ခဲ့တယ်ဗျ။ဒါဒီချင်းဒီကာလအဖြစ်သမ္မတကိုလည်းအမေရိကန်သမ္မတကိုလည်းမြန်မာပြည်လာပြီးတော့ဒီဦးသိန်းစိန်ရဲ့အပြောင်းလဲကိစ္စတွေကိုထောက်ခံအပြည့်ဖို့အချိန်မတန်သေးဘူးလို့အဒီဒေါ်ဆန်းစုကြည်ကိုလည်းယူဆလို့ကျွန်တော်ကြားတယ်။ဒါကြောင့်မလို့သူပထမကန့်ကွက်ခဲ့တယ်။ကန့်ကွက်ပြီးနောက်ပိုင်းကျတော့အမေရိကန်အစိုးရဘက်ကအတင်းကိုချင့်ကပ်တဲ့အခါမှာအပေးယူသဘောရပါတော့ကတားဆိုတော့နေပြည်တော်မှာလာနေရန်ကုန်မှာဆိုရင်တော့ဖြစ်နေလောက်တဲ့ဆောင်းရပါဗျာ။အဲဒါလို့အပေးယူလောက်တဲ့သဘောဖြစ်သွားလို့ကျွန်တော်သိရတယ်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်အမတ်တူဖြစ်တဲ့ဦးဝင်းထိန်ကလည်းနေပြည်တော်ကိုမတွားဘူးဆိုရင်ဒါဟာလက်ရှိမြန်မာဆွေကလုံနေတဲ့ပြည်ပြင်ပြောင်းလဲမှုတွေအပေါ်မှာအမေရိကန်သမ္မတအနေနဲ့စိတ်ချယုံကြည်မှုအပြည့်မရှိသေးဘူးဆိုတဲ့သဘောသိရောက်မယ်လို့သူကယူဆပါတယ
်။သို့တော်လည်းရောင်မှာပဲတွေ့ပြီးတော့သမ္မတလာတွေ့မယ်ဆိုတော့ downgrade တော့မဟုတ်ဘူး။သို့တော်လည်းပဲဘဝကြီးမှာလုံနေတဲ့ပြည်ပြင်ပြောင်းလဲရေးအခြေအနေကအမေရိကန်နိုင်ငံကစိတ်ချလက်ချမရှိသေးဘူးဆိုတာကိုဗျာတွဲပြီးတော့ပြကြင်လာလားလို့စဉ်းစားကြရရှိပါတယ်။
မနေ့ကတော့ဒီဝါရှင်တန်အခြေစိုက်တဲ့လူခွင့်ရေးလှှရှားသူတွေဟာသမ္မတအိမ်ပြည်တော်မှာပဲအိမ်ပြည်တော်အကြီးအကဲအရှိတွေနဲ့တွေ့ဆုံပြီးတော့သမ္မတဥဘာမာရဲ့မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံခီးစဉ်အပေါ်မှာဆွေးနွေးတိုက်တွန်းမှုတွေလုပ်ခဲ့ကြပါတယ်။အဓိကချက်ကတော့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေပါ။တယောက်ခဲ့သူတူဖြစ်တဲ့ Amnesty International နိုင်ငံတကာလူခွင့်ရေးအဖွဲ့ကတီကူမာကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အဓိကအချက်၃ချက်ကိုသူတို့ဆွေးနွေးတင်ပြခဲ့တယ်လို့ဆိုပါတယ
်။ Three main issues. One is release the remaining political prisoners.
အဓိက3ချက်ရှိပါတယ်ပထမချက်ကတော့အချင်းတောင်တွေထဲမှာကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စပါဒီလူတွေလူမျိုးလာဖို့ကိစ္စကိုသမ္မတဥဘာမာအနေနဲ့အာသွန်ခွန်ဆိုင်တွန်းအားပေးဖို့လိုပါတယ်နောက်တစ်ချက်ကတော့ရိုဟင်ဂျာလူနည်းစုတွေအနေနဲ့မြန်မာနိုင်ငံတွေကတခြားလူမျိုးစုတွေနီးတူအခွင့်အရေးတန်းတူရဖို့ကိစ္စဖြစ်ပါတယ်နောက်အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံကြတဲ့အခါမှာလူခွင့်ရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာမှာနိုင်ငံတကာစံနှုန်းစံထားတွေအတိုင်းလိုက်နာကြဖို့သမ္မတဥဘာမာအနေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုတွန်းအားပေးသင့်ပါတယ
်ဒီခီးစဉ်ဟာဆော်လွန်သေးတယ်ဆိုပြီးတော့ကန့်ကွက်တဲ့အထက်မှာ Amnesty International လည်းပါပါတယ်နေပြည်တော်ကိုသွားသည်ဖြစ်စီမသွားသည်ဖြစ်စီနိုင်ငံတကာရဲ့အမြင်မှာတော့သမ္မတဥဘာမာရဲ့ခီးစဉ်ဟာမြန်မာအစိုးရကိုအပြုသဘောဆောင်တဲ့လက္ခဏာပြအပြုသဘောလက္ခဏာပြချက်ဖြစ်တယ်ဆိုပြီးတော့တီကူမာကယူဆပါတယ် USCB ဦးအောင်တင်ကတော့ဒီမြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေဟာတိသာထင်ရှားတဲ့တိုးတက်မှုတွေမတွေ့ရတာကြောင့်သူတို့အနေနဲ့ဒီခီးစဉ်ကိုကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ
်သမ္မတဥသိန်းစင်ရဲ့လောက်ရဒီပုံမှာကျွန်တော်တို့ဘာမှဟိုတေချာရဲ့ဟိုစိတ်ချရတဲ့အာမခံချက်မရှိသေးဘူးဗျ။ဘာလို့အခုသူကတော့ပြောနေတာကိုနောက်ကျောင်းပြန်မလဲပါဘူးလို့ရှေ့ဆက်တူပါမယ်လို့ဒါပေမဲ့လည်းလုံနေတဲ့အပြောင်းလဲတွေကတကယ်တကယ်ကြောင့်တဝက်တပြက်ပဲရှိသေးတယ်ဗျ။ဥပမာဆိုတော့ဟိုနိုင်ငံရေးကျင်းသားတွေကိုလှုပ်ပေးတယ်။သို့တော်လည်းနောက်ထပ်နိုင်ငံရေးကျင်းသား၃ဘက်ကြောင့်လည်းအခုချိန်ကြီးဖန်စီထိန်းသိမ်းတာဆိုပဲဖြစ်တယ်။နောက်ဘယ်တော့မှလည်းနိုင်ငံရေးကျင်းသားရှိပါလို့မခံခဲ့ဘူး။ဒီလိုတွေကဟိုပြည်တံကျွလုံလို့ဟုတ်ထောင်ကြတာဖြစ်တယ်ဒါမျိုးပဲသူအမြဲပြောခဲ့တာဟုတ
်သမ္မတဥဘာမာဟာရန်ကုန်ခီးစဉ်တွင်မြန်မာသမ္မတဦးသိန်းစိန်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့အပြင်အခြားလူမှုအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမယ်လို့သိရပါတယ်ဒီခီးစဉ်ဟာအချင်းဆော်လွန်းသေးတယ်လို့လူခွင့်အဖွဲ့အစည်းတွေကယူဆကြပေမဲ့ခီးစဉ်ကြောင့်မြန်မာဆွေရလုံနေတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားပေးရရောက်ပြီးတော့အခြေအနေတွေပိုပြီးတော့တိုးတက်ကောင်းမွန်လာနိုင်တယ်လို့လည်းယူဆမှုတွေရှိကြပါတယ်ခင်ဗျာ